သမရသည်ဥဝင်မြင့်သမရတာဝန်စတင်ထမ်းဆောင်တဲ့နေ့မှာပဲပြင်ဆင်ဖွဲ့စည်းလိုက်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအကြောင်းကိုအရင်ဆုံးတင်ပြခြင်းပါတယ်မြန်မာနိုင်ငံရဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအရေးပေါ်ကိစ္စတွေကိုတိုင်ပင်ဆွေးနွေးရမယ်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုပြင်ဆင်ဖွဲ့စည်းလိုက်တာပါ။အဖွဲ့ဝင်၁၁ယောက်ပါဝင်တဲ့အခုကာလုံကအရှင်ကာလုံထက်ဘာထူးခြားသွားပါသလဲ။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါရဲ့ရှင်
။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်201နဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်30ပုံမှန်ခွဲကရလူပုဂ္ဂိုလ်12ဦးနဲ့ပြင်ဆင်ဖွဲ့စည်းလိုက်တာဖြစ်တယ်လို့မတ်လ30ရက်နေ့စွဲနဲ့ထုတ်ပြန်တဲ့သမရဦးဝင်းမြင့်ရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါသမရဦးဝင်းမြင့်ပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်တဲ့ကာလုံထဲမှာတော့ NLD ပါတီက4ဦးတက်မတော်ဘက်က6ဦးနဲ့အတူပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်လာတဲ့အရင်ကပြည်ကံပြိုးပါတီခေါင်းဆောင်ဟောင်းဦးတီခွန်မြတ်လည်းပါဝင်ပါတယ်ဦးတီခွန်မြတ်ကိုသူရဦးရွှေမန်းရဲ့အကြံပေးချက်အရတင်မြှောက်လိုက်တာလို့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာပါဒါကြောင့်ကာလုံထဲမှာ NLD ပါတီရဲ့အင်အားပိုနှဲသွားသလိုဖြစ်သွားပါတယ်။ဒါပေမဲ့ NLD အစိုးရကတော့ကြံနေသေးတဲ့နောက်ထပ်3နှစ်တာတည်တံ့အတွင်းမှာလည်းကာလုံအစည်းအဝေးကိုခေါ်ဖို့အလားအလာနေတယ်လို့သုံးသပ်သူကရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းဖြစ်ပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဟိုကာလုံနဲ့ပတ်သက်ပြီးတော့ဟိုထဲထဲဝင်ဝင်တိတ်ပြီးတော့စဉ်းစားထားဖို့မပေါ်ဘူးပေါ့နော်။ဒီကနေ့တတန်းနှစ်နှစ်မှာကလည်းပဲကာလုံကိုခေါ်ခဲ့တာမဟုတ်ဘူးဆိုတဲ့အခါကျတော့အလားမဲ့တတန်းအတွင်းမှာလည်းပဲပေါ့နော်ထူးခြားတဲ့ကိစ္စမရှိဘူးဆိုရင်ဟိုကာလုံကိုခေါ်မယ်လို့ကျမတို့မထင်ဘူးပေါ့လေအဲ့ဒီတော့ဟိုဒီဥတီခွန်မြတ်ရောက်သွားခြင်းဟာဒီကာလုံနဲ့ဥတီခွန်မြတ်ပါသွားခြင်းအဖြစ်ပေါ့နော်သိပြီးတော့ပေါ့နော်ဟိုထူးခြားတဲ့နိုင်ငံရေးအကြောင်းလဲဟိုဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့တော့ဘာကြောင့်လဲဆိုတော့အစကတည်းကNLD ရဲ့ဥချွေရေးဆိုင်ရာမူဝါဒမှာကဒီအမျိုးသားပြန်လဲတင်မြှင့်လို့ပြောတော့လဲပဲပေါ့နော်ဒီကာလုံကိုဟိုမခေါ်ဘဲနဲ့တိုင်းပြည်ကိုအုပ်ချုပ်နိုင်တယ်လို့ဟိုယုံကြည်ထားပုံရတယ
်လေ NLD အစိုးရတက်လာချိန်တုန်းကဖွဲ့စည်းခဲ့တဲ့ကာလုံကောင်စီထဲမှာတမရဟောင်းဦးထင်ကျော်နိုင်ငံသားဝန်ကြီးတောင်ဆန်းစုကြည်အပါအဝင် NLD ပါတီနဲ့တက်ဆိုင်သူ5ဦးပါဝင်ပြီးတမရကာကွယ်ရေးဦးစီးချုပ်ကခန္ဓာနိုင်တဲ့ကိုယ်စားလှယ်က6ဦးရှိတာကြောင့်ကာလုံအစည်းအဝေးကိုခေါ်ပြီးမဲခွဲခဲ့ရင် NLD ဘက်ကရှုံးနေမယ်ဆိုတဲ့အမြင်တွေရှိသားကြတာပါဒါပေမဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့တိုင်းပြည်ပြဿနာတွေကိုငင်းခုန်ဆွေးနွေးတဲ့နေရာတစ်ခုအဖြစ်ကာလုံအစည်းအဝေးကိုခေါ်ယူခြင်းအဖြစ်တိုင်းပြည်အတွက်အကျိုးရှိလာနိုင်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်အဲ့
တော့တကယ်တမ်းပြောရင်တော့သမရဦးထင်ကျော်လက်ထက်ကာလုံရဲ့နောက်ဖက်အားမြကြီးအနေထားတဲ့တော့သမရဦးဝင်းမြင့်ဦးဆောင်တဲ့ဒီကာလုံမာကအားမြကြီးနည်းနည်းရှော့သွားတယ်လို့သုံးသပ်လို့ရတယ်။ဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ကာလုံကောင်စီအစည်းအဝေးမှာတမရကောင်စီဝင်တွေကအများစုရထားပေမဲ့လည်းပဲဒါမဲ့တုံးနေအတွင်းမှာကာလုံကောင်စီအစည်းအဝေးကိုလုံးတင်တယ်လို့မြင်တယ်။လက်ရှိငြင်းငြင်းရေးအကြက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲ့စီးပွားရေးအကြက်တဲ့နောက်အာဂရီလိုက်စားမှုအဲ့ချက်ကြီးဒီလိုစင်ခေါ်မှုအချက်အသေးတွေကိုကာလုံစည်းဝေးမှာကြည်ကြည်ပြန့်ပြန့်အကျိနဲ့နှိမ့်နှိုင်းဆွေးနွေးပြီးတော့အရက်ဘက်ခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေကြားမှာယုံကြည်မှုနားလည်မှုပူးပေါင်းဆောင်ရွက်မှုကိုနှင့်တင်နိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုအလားအလာခေါင်းတွေပေါ်ထွက်လာနိုင်တယ်လို့ကျွန်တော်ကမြင်တယ
်။တမရတဲ့ဦးဝင်းမြင့်လက်ထက်မှာလုပ်ငန်းတွေအရင်ကထက်ပိုပြီးတွက်လက်လာနိုင်တယ်ဆိုပေမဲ့ထူးခြားတဲ့နိုင်ငံရေးအပြောင်းအလဲတွေကိုတော့မမျှော်လင့်နိုင်သေးဘူးလို့တို့ညို့တင်းကမြင်ပါတယ
်ကိုမွေရင်ပြောရမယ်ဆိုရင်တော့တမလာကြီးဦးမြင့်တက်လာခြင်းအဖြစ်ပေါ့နော်ဒီတမလာကြီးအဟောင်းဦးထင်ကျော်တက်စားလို့ရှိရင်တော့လုပ်ငန်းတွေပို့ပြီးတွက်လက်မြန်ဆန်လာနိုင်တယ်လို့ဟိုမျှော်လင့်နေပေါ့နော်ဒါပေမဲ့ထူးခြားတဲ့နိုင်ငံရေးပြောင်းလဲတွေကိုဖြစ်မလာနိုင်ဘူးဘာကြောင့်လဲဆိုတော့နိုင်ငံကိုတကယ်ဦးဆောင်တာကတော့အောင်ဆန်းစုကြည်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဒီသမ္မတပြောင်းရုံနဲ့တော့ကျမတို့ဟိုထူးခြားတဲ့နိုင်ငံရေးအကြောင်းလဲတွေရှိလာမယ်လို့တအားကြီးကျမတို့ညွှန်ပြထားလို့မရအောင
်အခုပြန်လည်ဖွဲ့စည်းလိုက်တဲ့ကာလုံထဲမှာသမ္မတဦးဝင်းမြင့်ဒုသမ္မတတွေဖြစ်တဲ့ဦးမြင့်စွေနဲ့ဦးဟန်နရီဘန်တီယူပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းတမရကဝေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းတမရကခံထားတဲ့ပြည်ထရေးဝန်ကြီးကာကွယ်ရေးဝန်ကြီးနဲ့နေဆိုင်ရေးရာဝန်ကြီး12ဦးပါဝင်တာဖြစ်ပါတယ်ခင်ဗျာ